စီးပွားတိုက်ခိုက်ကိုစစ်ရေးအထောက်အကူဖြစ်စေနေတဲ့လက်နက်တင်ပို့မှုတားမြစ်ချက်ကိုပြင်ဆင်ရေးအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂ EU ကသဘောတူလိုက်တဲ့အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်ကပြောလိုက်ပါတယ်။စီးပွားသဘုံတွေကိုအားပေးရေးအတွက်သဘောထားကွဲလွဲမှုတွေပေါ်ပေါက်ခဲ့ရာကဘယ်ဂျင်နိုင်ငံဘရပ်ဆဲမြို့မှာအခြေတင်ဆွေးနွေးပြီးတနင်္လာနေ့ကပဲသဘောတူလိုက်ကြတာပါ။ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကစီးပွားတိုက်ခိုက်တပ်ဖွဲ့တွေကိုလက်နက်ထောက်ပံ့မှုတိုက်တွန်းနေတာဖြစ်ပေမဲ့ဩစတြေးလျနဲ့တခြား EU နိုင်ငံတချို့ကတော့ဒီအစီအစဉ်ကြောင့်စီးပွားပြည်တွင်းစစ်ပုံမှုကြီးထွားလာမှာကိုစိုးရိမ်ပြီးစန့်ကျင်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲစီးပွားနိုင်ငံမှာပြည်တွင်းစစ်အဆုံးသတ်စေရေးနိုင်ငံတကာညီလာခံတရက်ကျင်းပဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတို့ပြည်သစ်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တိတိတသာတိုးတက်မှုတစ်စုံတစ်ရာတော့မရခဲ့ကြပါဘူး။ရှေ့လာတဲ့ဂျနီဗာမြို့မှာညီလာခံကျင်းပရေးဟာလွယ်ကူလာတဲ့အစီအစဉ်တစ်ခုတော့မဟုတ်တဲ့အကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကတင်းနှာနေဆွေးနွေးပွဲအပြီးမှာပဲပြောဆိုလိုက်တာပါ။ဆွေးနွေးပွဲအဆိုပြုချက်ကိုတော့ရုရှားနိုင်ငံကထောက်ခံမှုပေးထားတဲ့စီးရီးယားဆွေးရကမူအပြင်းလက်ခံကြောင်းပြောဆိုထားပေမဲ့အမေရိကန်ကထောက်ခံထားတဲ့အတိုက်ခံတွေကြားမှာတော့သဘောထားကွဲလွဲမှုတွေရှိနေတာကြောင့်တရားဝင်တုံ့ပြန်တာမျိုးတော့မရှိသေးပါဘူး။အမေရိကန်နဲ့သဘောထားကွဲလွဲနေတဲ့ကိစ္စတစ်ခုအဖြစ်တွေ့မြင်ခဲ့ရတာကတော့ပြီးခဲ့တဲ့နှစ်ထဲဂျနီဗာမြို့ကစီးရီးယားညီညွတ်ရေးအစီအစဉ်ကိုလက်ခံခဲ့ကြတဲ့အင်အားကြီးနိုင်ငံတွေအပြင်တခြားနိုင်ငံတွေကိုပါညီလာခံမှာထည့်သွင်းမှုလိုလားတဲ့အကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပဲဖြစ်ပါတယ်။ရုရှားထိပ်တန်းသံတမန်ကတော့အီရန်နိုင်ငံကိုယဉ်ညွန့်ပြီးစီးရီးယားအရေးနဲ့ပတ်သက်လို့ဩဇာညောင်းသူတွေအားလုံးပါဝင်သင့်တယ်လို့ပြောဆိုခဲ့တာပါ။ရုရှားနဲ့အီရန်နှစ်နိုင်ငံဟာဆိုရင်စီးရီးယားသမ္မတဘရှယ်အာဆတ်ရဲ့နောက်ဆုံးမဟာမိတ်နှစ်နိုင်ငံလည်းဖြစ်ပါတယ်။ဒီတော့တွင်အမေရိကန်ပြည်ထောင်စုကထိပ်တန်းထက်လက်တော်အမတ်တူးဖြစ်တဲ့ဂျွန်မကင်းဟာအစိုးရကိုဖြိုချဖို့ကြိုးပမ်းနေတဲ့အတိုက်ခံတွေနဲ့တွေ့ဆုံဖို့အတွက်ရုတ်တရက်စီးရီးယားနိုင်ငံကိုတွားရောက်ခဲ့ပါတယ်။သူရဲ့လက်ထောက်ဖြစ်သူတွေကတော့ထက်လက်တော်အမတ်မကင်းဟာတနင်္လာနေ့ကပဲစီးရီးယားလူမျိုးရေးသဘုံတပ်ဖွဲ့တွေရဲ့တပ်မှုတူဖြစ်တဲ့ဗိုလ်ချုပ်ကြီးစလမ်အက်ဒရစ်နဲ့တူအိန္ဒိယတူရကီနိုင်ငံကတစ်ဆင့်စီးရီးယားနိုင်ငံထဲကိုနာယီတော်ချဝင်ရောက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။